ကောင်းပါပြီရှင်မြန်မာနိုင်ငံမှာ citizen journalist လို့ခေါ်တဲ့အပျော်ရန်သတင်းတောက်တွေထင်ထင်ရှားရှားထွက်ပေါ်လာတာဟာ2017မှာရွှေဝါရောင်တော်လှန်ရေးကာလမှာဖြစ်ပါတယ်။ရဟန်းတန်ဃာတော်တွေနဲ့ကျောင်းသားပြည်သူတွေရဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေအပေါ်စစ်အစိုးရကအကြမ်းဖက်ဖြိုခွဲနှိမ်နင်းတာကိုမခံရပ်နိုင်တဲ့လူငယ်တွေကနေသူတို့ရိုက်ကူးထားတဲ့ဖြစ်ရမှန်တွေကိုနိုင်ငံတကာသိအောင်ကွန်ပျူတာအင်တာနက်တွေကတဆင့်အချိန်နဲ့အမျှဖြန့်ချီခဲ့ပါတယ်။ဒါကြောင့်ဒီကမ္ဘာလုံးကစိတ်ဝင်တစားစောင့်ကြည့်ခံခဲ့ရတဲ့လှုပ်ရှားမှုကြီးတစ်ခုဖြစ်ခဲ့ပြီးစစ်အစိုးရရဲ့ဖိနှိပ်မှုတွေကိုနိုင်ငံတကာကပြည်သူတွေမျက်ဝါးထင်ထင်တွေ့မြင်ခဲ့ကြရပါတယ်။ကမ္ဘာကျော်ဟောလိဝုဒ်မင်းသားကြီးရစ်ချက်ဂီရီကဆိုရင်2017မှာရွှေဝါရောင်တော်လှန်ရေးအကြောင်းရိုက်ကူးထားတဲ့ဘာမားဗီဂျေမှတ်တမ်းတင်ရုပ်ရှင်ကိုကြည့်ပြီးမှသူ့အနေနဲ့တုံ့လုံဝမ်းနည်းမိတယ်လို့အင်တာနက် YouTube ဗီဒီယိုကနေအခုလိုပြောသွားပါတယ
် Very brutal government to control images can only be successful up to a certain point. This is an incredible
တကယ်ကိုရက်စက်တဲ့အစိုးရပါပဲသူတို့ရဲ့ဖိနှိပ်မှုတွေကိုမှတ်တမ်းအဖြစ်အခုလိုရိုက်ကူးတင်ပြနိုင်ခဲ့တာဟာအောင်မြင်မှုတစ်ခုပါပဲတကယ်ကိုအရေးကြီးတဲ့မှတ်တမ်းတင်ရုပ်ရှင်ဖြစ်ပါတယ်ဒီရုပ်ရှင်ကိုကြည့်ပြီးရင်မြန်မာပြည်သူတွေအတွက်တက်နိုင်သလောက်ကူညီကြပါလို့ပြောသွားတာပါအခုလိုမြန်မာအရေးနဲ့ပတ်သက်ပြီးကဘာကျော်အမှုပညာရှင်တွေနဲ့နိုင်ငံတကာကပြည်သူတွေရဲ့အာယုံဆိုင်ထောက်ခံမှုကိုရရှိအောင်ပြုလုပ်နိုင်ခဲ့တာဟာမြန်မာနိုင်ငံကအပျော်ရန်သတင်းတောက်တွေရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့မြန်မာသတင်းသမဂ္ဂရဲ့ဒုတိယဥက္ကဋ္ဌဦးစင်လင်းကပြောပါတယ
်ဗမာပြည်တွင်းမှာဒီလိုဖြစ်ပျက်နေတဲ့ဒီအရေးတော်ပုံတွေနဲ့ပတ်သက်လို့တက်ဆိုင်တဲ့စစ်အာဏာပိုင်တွေကတော့ဒီဥစ္စာကိုသေးသိမ်အောင်မေးမြန်းအောင်ပျောက်ပြယ်အောင်တို့ကနှီးမျိုးစုံနဲ့ဖုံးဖိဖြတ်စီးပြနေကြတာကိုဆိုအဲ့ဒါကိုအချိန်ဖန်များစွာခံရတဲ့ပြည်တွင်းမှာရှိနေတဲ့လူငယ်တွေပေါ့လေအထူးသဖြင့်ကျောင်းသားတွေတဲကနေပြီးတော့ထွက်လာတာပါပဲဒီလူငယ်တွေဟာနော်ကိုယ့်ပြည်ကမှအမှန်တကယ်ဖြစ်ပျက်နေတဲ့အခုလိုအရေးတော်ပုံသတင်းတွေကိုဒီနိုင်ငံတကာသတင်းမျက်နှာစာတွေပေါ်မှာတို့ပြန်ပေးခြင်းနဲ့နိုင်ငံတကာသိအောင်လုပ်ခြင်းနဲ့ဘာကြောင့်လဲဆိုတော့နိုင်ငံတကာက88တုံးကကြားတာကြားလဲရတယ်အရေးတွေအပြင်လည်းပဲလူတွေထောင်နဲ့ချီပြီးသိတယ်ဆိုတာကိုတော့စာလုံးအနေနဲ့ပဲမြင်လဲရတယ်တကယ်လက်တွေ့ဒီရုပ်နဲ့အတန်နဲ့မမြင်ရတဲ့အခါကျတော့တော့နိုင်ငံတကာပြည်သူလူထုစိတ်ထဲမှာတော့ဒီလောက်ကြီးမလေးနိုင်ဘူးပေါ့လေအဲဒါကြောင့်မလို့ဒါနိုင်ငံတကာပြည်သူလူထုအနေနဲ့ဗမာပြည်ကမှတကယ်ဖြစ်ပျနေသည့်အရေးတော်ပုံတွေလူထုတိုက်ပွဲတွေဟာတမန်ငါဆံငါမဟုတ်ဘူးတကယ်ကိုသာလူတွေရဲ့ကဲခံစားချက်တွေဘဝတွေเนาะအသက်တွေနဲ့ရင်းပြီးတော့တိုက်မကြတာဖြစ်တဲ့စကားကိုမြင်အောင်ထင်အောင်ကတော့အဲသတင်းတောက်ပေါ့လေသတင်းတောက်လို့ဆိုတဲ့နေရာမှာသူတို့ကကြီးစားတဲ့နေရာတွေမဟုတ်ဘူးဘုရုရှိရမှာเนาะငွေကြေးရေမျောမြင်ပြီးလောက်တဲ့လူတွေမဟုတ်ဖဲနဲ့တကယ်ကိုတိုင်းပြည်ရဲ့เนาะတိုင်းပြည်နဲ့လူတို့ရဲ့သုံးပြတာလူကောင်းသူတို့တော့တတ်တဲ့ဘက်ကနေကုမယ်ဆိုတဲ့ပုံစံမျိုးနဲ့ဒီသတင်းတွေကိုကဘာကိုရောက်အောင်သူတို့ကပြန်နိုင်အောင်စူးစမ်းကြတယ်ဒါလူငယ်တွေဖြစ်တယ်
ဒါအပြင်နာဂစ်မုန်တိုင်းဖြစ်ပြီးနောက်ဆက်တွဲသတင်းတွေကိုစစ်အစိုးရကပိတ်ပင်နေတဲ့ကြားတွေကနိုင်ငံတကာသိအောင်အပျော်ရန်သတင်းတောက်တွေစူးစမ်းခဲ့ကြပုံကလည်းပြည်တွင်းကအမည်မဖော်လိုတဲ့သတင်းတောက်တူကအခုလိုပြောပါဗျ။ဒ
ီကကတော့ blog ရေးတဲ့လူငယ်တွေပေါ့သူတို့ချင်းချင်းကဒီအရေးကင်းသောပုံတွေကိုဖြန့်ညားနဲ့ share ကြတယ်ပြီးတော့သူတို့ဆီကပုံတွေကနေပြီးတော့မှနိုင်ငံကမီဒီယာတွေတက်သွားတာတွေပေါ့။နောက်ဒီနာဂစ်မုန်တိုင်းဖြစ်တဲ့အချိန်မှာလည်းအဲ့ဒီcitizen journalist တွေအခန်းကဏ္ဍတော်တော်လေးရေးပါခဲ့တယ်။အဲဒါအဲ့ချိန်တုန်းကဒီ local media တွေကလည်းအကုန်ပမာသိပြီးတော့တိုးတက်လောက်ခွင့်မရှိဘူး။ဒီကြရတယ်။နောက်ဒီ internet တွေပါရေးတုံးချမှုမှာလည်းအဲ့ဒီဟိုဆိုရကန့်တတ်ထားတာတွေပြည်ပင်တာတွေရှိတော့ဒီ blogger တွေပေါ့သူတို့ကနေပြီးတော့ဟိုတော်ဖြတ်ဝင်ပြီးတော့သူတို့ဒီသတင်းတွေကိုအပြင်အလူတွေစီမရောက်ရအောင် share တယ်။အဲ့ကနေပြီးတော့သူတို့ရဲ့ခန်းကဏ္ဍလေးကဟိုအသိမှတ်ပြုလာတဲ့ခန္ဓာလေးဖြစ်လာတာပေါ့လေ
။ဒါကြောင့်ဒီကနေ့ကဘာကြီးဟာကွန်ပျူတာအင်တာနက်ခေတ်ကိုရောက်လာပြီဖြစ်တဲ့အတွက်အစိုးရကဖိနှိပ်အုပ်ချုပ်တဲ့နိုင်ငံတွေမှာဖြစ်ရမှန်တွေကိုစူးစမ်းတင်ပြနေတဲ့အပျော်ရန်သတင်းတောက်တွေရဲ့အခန်းကဏ္ဍဟာပိုပြီးထင်ရှားလာမှာဖြစ်တယ်လို့ဦးစင်လင်းကသုံးသပ်ပါတယ်
။ဒီကနေ့က globalization ခေတ်ပေါ့လေ ID ခေတ်ပေါ့ပညာခေတ်ပေါ့ဒီခေတ်မှာသူတို့ဘယ်လိုပဲဖိနှိပ်ပြင်မယ်လို့ဘယ်လိုပဲနော်နှီးမျိုးစုံနဲ့နှိပ်ကုပ်ပြင်မယ်လို့ဒါနှိပ်ကုပ်လို့မရနိုင်ဘူးဒါမိုးချိုးပြစ်တာကိုထားလိုက်တဲ့ကာတာပဲဖြစ်မယ်သူတို့ဘယ်နည်းနဲ့မှဒီဥစ္စာကိုပိတ်ပင်ဟန်တာလို့မရနိုင်ဘူးနော်ကျွန်တော်ဒီကုလသမဂ္ဂရဲ့အဲဒီအပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစရာမှာပြဋ္ဌာန်းထားတယ်နော်အပိုက်၁၉အရာလည်းပဲဒီအခွင့်အရေးတွေဟာနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်အနေနဲ့ဖြစ်တဲ့အတွက်ကြောင့်ပေးကိုပေးရမယ်လို့ဒီကနေ့ဒါကြည်ကြည်လောင်လောင်ပြောဆိုနေတာဖြစ်တယ်ကမ္ဘာနဲ့အဝမ်းမှာအဲ့ဒီခါကျတော့ဒီအခွင့်အရေးဟာ แต่ยังเว้นยาเสียไม่คุ้นยี่ที่เดียวจะจำมันรู้เลยว่าตัวนี้เนี่ยถ้าไปเป็นฮันด้าจริงฮะตัวนั้นไม่เจ็บผู้เวชเชื่อไหมตัวลูกคุ้นยี่ชูปากดาวเวชเชื่อไหมเอ๋อแล้วเป็นดีลูกยี่รอบปุ่นนี่มาดีลูกลุงเอรีก็ดีลูกศิริเจนจานลิสติกันนี่บีรอสุนซาซาคุลูเรียนนี่พอทุกเดือนเปล่าล้านหนึ่งนั่นเป็นไปบีรอตัวที่เจ้าหน้าที่ลุงเอรีดีเจนวิเชนเนี่ยมาเลยว่าที่ฮันเป็นไปบีรอมีอาจารย์ลายาเลยมีอาจารย์ตุยลายาเลยแต่ยังป ကျွန်တော်တို့ရှိနေတဲ့အခြေအတွေ့ဟာအရင်ကတည်းစားလုံးများစွာတိုးတက်လာတာကျွန်တော်တို့တွေ့ရတယ်မြင်ရတယ်ဒါတွေကတော့မြန်မာနိုင်ငံကအပြော်ရန်သတင်းတောက်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးစူးစီးတင်ပြခဲ့တာပါရှင်